မြန်မာနိုင်ငံမှာအမျိုးသားပြန်လည်ယဉ်ကျေးစစ်ရေးဖြစ်မြောက်အောင်လှုပ်ဆောင်ကြဖို့နိုင်ငံတကာအသိုက်အဝန်းကိုပုံကြီးဟမင်းကြီးကအပတ်စဉ်လုပ်နေကြဝတ်ပြုဆူတောင်းပွဲမှာဗိုလ်ထုနေကတိုက်တွန်းလိုက်ပါတယ်။အနာသိတစ်နှစ်ပြည့်နောက်ပြန်မှာပုံကြီးဟမင်းကြီးကအခုလိုပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကြောင့်သွေးမြေကျနေတာကိုစိတ်မကောင်းစွာတွေ့မြင်နေရပါတယ်။မြန်မာခရီးရန်ဆရာတော်ကြီးတွေရဲ့မေတ္တာရက်ခံချက်ကိုပဲ့တင်ထပ်ပြီးနိုင်ငံတကာကိုမေတ္တာရက်ခံကြပါတယ်လို့အခုလိုတိုက်တွန်းသွားခဲ့တာဖြစ်ပါတယ်။ February 2ရက်နေ့အထိနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာဏာသိမ်းပြီးနောက်လူပေါင်း1510ယောက်လောက်စစ်ကောင်စီကြောင့်တိုက်ဆုံခဲ့ရပြီးလူ100,000နီးနီးလောက်အဖမ်းခံခဲ့ကြပါတယ်။